ရှမ်းပြည်နယ်တောင်ပိုင်းမန်းမိုင်းပန်မြို့နယ်တောင်ဘက်အခြေပြုတပ်မတော်စစ်ကြောင်းတစ်ခုကိုတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကလာရောက်ပစ်ခတ်လို့စစ်သည်တချို့ကြဆုံးတန်ရာရတယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ကို RCSS ဘက်ကညင်းလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတက်မတော်ထိပ်ပိုင်းကောင်းဆောင်တွင်နဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့လည်း RCSS ဘက်ကပြောပါတယ်ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်မိုင်းပါမြို့နယ်တွင်တက်မတော်စစ်ကြောင်းပြစ်ကတ်ခံရမှုဖြစ်စဉ်ဟာသူတို့ဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဝန်ကအခုလိုညင်းဆိုပါတယ်
ကျတဲ့ကမြေပြင်မှာကြားတာတော့ကျွန်တော်တို့ကတိုက်ပွဲမဖြစ်ရဘူးလို့ပြောတယ် CNL ဟိုက BNL ကြီးပေါ့နော်သူတို့ကအဲ့လည်းကြည့်နေသူတို့ပြစ်နေတယ်နှစ်နာရီနဲ့နှစ်နာရီခွဲ9နာရီနဲ့9နာရီ20ကြည့်ပေါ့နော်အဲ့အဲ့လိုပြစ်တယ်လို့ကြားတယ်သူကတစ်ဖက်သက်ပဲဖြစ်နေတာအဲ့ဒီပံပြီးအတိုက်ခွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂံရတယ်လို့ပြောတယ်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြောတယ
်ဂျာရာပရင်းနေကမိုင်းပံမြို့နယ်နောင်လေပံပြီးလမ်းကြားပြစ်ခတ်ခံရမှုကြောင့်တပ်မတော်ဘက်ကစစ်တီတချို့ကြဆုံးတန်ရန်ရရှိခဲ့လို့မိုင်းပံမြို့နယ်တပ်မတော်စေယုံကိုပို့ဆောင်ဆွေးကူတမှုခံရတယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တပ်မတော်အနေနဲ့စစ်စင်ရေးနယ်မြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားရှိပြီး2018ခုနှစ်ဒီဇင်ဘာလ23ရက်နေ့ထုတ်ပြန်ချက်အတိုင်းတန်ဒိဋ္ဌန်စိတ်နဲ့ခိုင်ခိုင်မာမာဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ဖိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အပေါ်မှာတရားဥပဒေပေါင်သွင်းကနေပြန်လည်တုတ်ပြန်သွားမယ်ဆိုပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီဇင်ဘာ29ရက်စွဲနဲ့ထုတ်ပြန်ထားတာပါအခုနောက်ဆုံးဖြစ်ရတဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့မြမတပ်မတော်ထိပ်ပိုင်းကောင်းဆောင်တွေကြားတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ကျွန်တော်တို့နဲ့ပေါ့နော်တပ်မတော်ဘက်ကထိပ်ပိုင်းကောင်းဆောင်တွေနော်တာဝန်ရှိတဲ့ဒီကိုတွေ့ဆုံဖို့ဆိုပြီးတော့ဒီကနေ့ထားတာရှိပါတယ်အဲအဲ့ဒီအချိန်ကျရင်ကျွန်တော်တို့ဘက်ကနှစ်ဖက်နော်ဆွေးနွေးကြမှာဖြစ်ပါတယ
်တပ်မတော်နဲ့ထိတွေ့မှုမရှိစေဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနေ RCSS SSC လှုပ်ရှားတပ်တွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားတယ်လို့လည်းသူကဆိုပါတယ်မိုင်းပန်နောင်လေပန်ဝိဆက်တက်ထားတဲ့လမ်းကြောင်းဒီမှာအခြေပြုထားတဲ့မြမသတ်မတော်စစ်ကြောင်းကိုပြစ်ခတ်တဲ့အဖွဲ့ဟာပို့မြူရာလူမျိုးရေးသတ်မတော်ဖြစ်တယ်လို့ RCSF ဘက်ကထပ်မံဆွဆွဲတဲ့အပေါ် PNL အဖွဲ့ဗဟုလူမှုဆောင်ကော်မတီဝင်ဘူမှုခုမင်းသိန်းကညင်းဆိုပါတယ
်ကျွန်တော်တို့ဒီမြမသတ်မတော်စစ်ကြောင်းကိုကျွန်တော်တို့ကြားရတော့ပြစ်တယ်ဆိုတာဒီဆက်ပြဖြစ်တယ်ဆိုတာအားဒါရှိပါဘူ
းလက်ရှိမိုင်းပန်မြို့နယ်ဒေသတွင်းမှာ NCA ပြည်ရနှစ်ဖွဲ့ဖြစ်တဲ့ RCSF နဲ့ PNL တို့အကြားအချင်းချင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါဒီဇင်ဘာ24နဲ့25ရက်နေ့မှာလဲနှစ်ဖက်ဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘူမှုခုမင်းသိန်းကပြောပါတယ
်။နောက်ဆုံးအချိန်လေးကဆရာကျွန်တော်တို့24ရက်နေ့မှာဒီချိန်မှာတော့အမင်းများဆိုဒီ25ရက်နေ့ခရီးသွားမှုလို့ရောနော်။ဒီနေ့တော့နိုင်ရေးဆင်းရဲမှာဒီချိန်မှာနာရီတော့ကြာလာတယ်နော်။မင်းပါနေနဲ့နာမည်ကြီးရဦးသူမောင်လေးရာသေးရာနီးနေတယ်။
တမရော်အနေနဲ့သာဝရငင်းချမ်းကြီးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြည်ခတ်တက်မှုရက်စေးရင်းနဲ့သာဝရငင်းချမ်းကြီးအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေ၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးရပ်ဆိုင်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိတမရော်လှုပ်ရှားမှုဟာအရင်ကထက်ပိုများလာတယ်လို့တောင်ပိုင်းရှမ်းပြည်တမရော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်တကယ့်မြေပြင်မှာကျတော့တက်လှုပ်ရှားမှုတွေကကျွန်တော်နယ်မြေမှာကျတော့နော်အရင်အတိုင်းပဲမထူးခြားဘူးဖြစ်နေတယ်နယ်မြေလှုပ်ရှားမှုတွေပိုပြီးတော့လှုပ်ရှားလာတယ်လို့အဲ့လိုမြင်တယ
်လက်ရှိရှမ်းပြည်နယ်တွင်းမှာတောင်ပိုင်းရှမ်းပြည်တမရော်နဲ့မြောက်ပိုင်းရှမ်းပြည်တမရော် SSPB SSA တမ်းမလောင်ဖွဲ့ TNL တို့ကြားမှာလဲစီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်တမရော်ရဲ့ထုတ်ပြန်ချက် RCSF ကညှင်းဆုပ်ချက်တွေနဲ့ပတ်သက်ပြီးတမရော်ရဲ့သဘောထားကိုသိရဖို့တမရော်တရင်မှာထုတ်ပြန်ရေးဖွဲ့သွဲဘက်သွေးမှုကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမဲ့လဲတယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး